မြန်မာနိုင်ငံမှာ2008ခုနှစ်တုန်းကရေးဆွဲထားတဲ့အခြေခံဥပဒေကိုပြင်ဆင်နိုင်မဲ့ခြေလှမ်းတစ်ရပ်အဖြစ်နဲ့ပြန်လည်သုံးသပ်မှုတွေလုပ်ဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်ကလက်ခံလိုက်ပါတယ်။မကြာခင်မှာကော်မရှင်ကော်မတီတွေဖွဲ့စည်းပြီးတော့အခြေအတင်ဖြစ်စရာအပိုင်းတွေကိုပြင်ဆင်မှုတွေလုပ်နိုင်လိမ့်မယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကတော့မျှော်လင့်နေကြတာပါ။အခြေခံဥပဒေကိုပြင်ဆင်နိုင်ရေးအလားအလာတွေကိုတော့ကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်။
ဒီမိုကရေစီအခြေခံနဲ့အားနည်းတယ်လို့ပြည်တွင်းပြည်ပကဝေဖန်ခံရတဲ့2008ခုနှစ်အခြေခံဥပဒေကိုပြန်လည်လေ့လာသုံးသပ်ဖို့ပြည်ထောင်စုလွှတ်တော်ကလက်ခံလိုက်တဲ့အတွက်ပြင်ဆင်သွားနိုင်မှုလမ်းစာတစ်ခုဖြစ်လာခဲ့တာပါ။အခြေခံဥပဒေကိုခင့်နဲ့အညီပြန်လည်ပြင်ဆင်နိုင်မှုအရေးပေါ်အစိုးရကပေးခဲ့တဲ့သတင်းပတ်ထဲပြည်သူ့လွှတ်တော်မှာတည်ပြုခဲ့ပြီးတဲ့နောက်အခုနောက်ဆုံးပြည်ထောင်စုလွှတ်တော်ကလည်းလက်ခံလိုက်တာဖြစ်ပါတယ်။အာဏာရပါတီရဲ့ကိုယ်စားလှယ်တွေတင်သွင်းလာတဲ့အဆိုကိုကြံလွှတ်တော်အမတ်တွေကပါဝိုင်းဝန်းထောက်ခံခဲ့ကြတာလို့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကပြောပါတယ
်။ဆိုတင်နာကဦးသူကအင်းမြင့်ဟာဒင်းရင်းဖြစ်ပါလေအဲ့ဒါကိုဥရိတော်ကဒီထောက်ခံပြီးတော့ကြောင်းလိုက်လာတဲ့ခင်နဲ့ညီပေါ့လေပြင်ဆင်ဖို့အဆိုတင်ပါလေအဲ့ဒါကိုကျွန်တော်တို့ကဲကွယ်ရအာဝါရှိမရှိပေါ့လေအတန်းနဲ့ပဲမဲခွဲဆွဲတဲ့ခါမှာအားလုံးကကဲကွယ်မဲ့လူမရှိကြောင်းဟာဆုံးဖြတ်ပါလေခင်ဗျကော်မတီကော်မရှင်ဖွဲ့မှာပေါ့လေအဲ့မှာလူပေါင်းစုပါမယ်ပေါ့အဲဒီဟာရှင်နေလဲပါမယ်ပေါ့ဒီလိုမျိုးပြောပါလေခင်ဗျ
လွတ်တော်ကော်မရှင်ကော်မတီတွေမှာပါဝင်တဲ့သူတွေလုပ်ပိုင်ခွင့်တွေအတွက်အကြံပြုတိုက်တွန်းချက်တွေကိုတော့ဇွန်လ25ရက်နေ့နောက်ဆုံးထတင်ပြသွားဖို့လဲလွတ်တော်ဥက္ကဋ္ဌကဆုံးဖြတ်ခဲ့တယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒါပေမဲ့လည်းအခြေတင်ဖြစ်စရာအခြေအနေတွေအောက်မှာရေးဆွဲထားခဲ့တဲ့2008ခုနှစ်အခြေခံဥပဒေဟာမလွဲမသွေပြင်ဆင်ဖို့လိုအပ်နေတာမို့အချိန်မဆိုင်သင့်ဘူးလို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအင်းမောင်ကမြင်ပါတယ
်။လိလန်ကန်းနေဆိုတဲ့နောက်မှာလိလန်ကူးစံပြင်ရပြင်ဆင်ရသို့မဟုတ်ဖြစ်ဆွဲရအဲ့လိုမျိုးတွေပေါ့နော်နောက်တစ်လုံးဘောကထပ်သွားပြီးရင်ပိုပြီးတိတ်ကိရှိတဲ့ကော်မတီကော်မရှင်ဖြစ်သွားတာပေါ့လေ2008နဲ့ကျွန်တော်တို့တွားတာနှစ်နှစ်လောက်တောင်ရှိပြီလေအဲ့တော့2008နဲ့ပတ်သက်လို့ပြင်ဆင်ပြင်းတဲ့ပုံမှန်တစ်ခုချင်းကိုလည်းပဲဟိုဆက်တူမှတ်တူချင်းကလည်းပြီးလောက်ပါပြီပါတီချင်းစပါတီချင်းကလည်းပြီးလောက်ပါပြီ
2008ခုနှစ်ခြေခံဥပဒေကိုတော့အရင်စစ်ဆိုးရလက်ထက်မှာရေးဆွဲပြီးအတည်ပြုနိုင်မှုလူမှုဆန္ဒခံယူပွဲကျင်းပခြင်းဟာဆိုရင်လေမြန်မာနိုင်ငံမှာနာဂင်ဆိုင်ကလုန်းမုန်တိုင်းတံအပြင်းထန်ခံခဲ့ရပြီးလူတွေအထိဒုက္ခရောက်နေကြတဲ့အခြေဖြစ်ခဲ့တယ်လို့စစ်တပ်ကကျွန်တော်နောက်ခံပေးထားတဲ့နိုင်ငံရေးပါတီကသာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အတွက်လေဝေဖန်သံတွေအကြီးအကျယ်ထွက်ပေါ်ခဲ့တာပါအခုခါမှာတော့အခြေခံဥပဒေမှာပြင်ဆင်မှုလိုအပ်နေပြီဆိုတာကိုအာဏာရပါတီနဲ့စစ်တပ်ကိုယ်စားလှယ်ကိုယ်တိုင်လက်ခံလာနေတဲ့အတွက်ရှေ့လာမဲ့ရွေးကောက်ပွဲမှာတိုင်ပြီးပြင်ဆင်မှုတွေအပြီးတက်နိုင်လိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းပြည်တော်စုချန်ခံဖွံ့ဖြိုးရေးပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကပြောပါတယ
်။တမတော်သားကိုယ်စားလှယ်တွေကလည်းမကန့်ကွက်ဘူးလေ။အကုန်လုံးကတပြေတည်းတည်းချင်းချင်းဒါလုပ်တယ်ဆိုတော့ငါဒီကိစ္စဟာဒါအကောင့်ထဲပေါ်လာလိမ့်မယ်လို့ကျွန်တော်အနေနဲ့ထင်မြင်ထားပါတယ်ဗျ။2005မတိုင်ခင်မှာပြင်ပြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဗျ။ဟုတ်ကဲ့
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်တော့အထက်နိုင်ငံရေးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကလည်းနိုင်ငံခြားသားနဲ့ဆွေမျိုးတော်ဆက်သူတူအဖြစ်အစိုးရထိပ်တန်းရာထူးတွေဖြစ်တဲ့သမရနဲ့ဒုသမရတာဝန်တွေကိုထမ်းဆောင်ဝင်ကန့်သက်ထားတာဖြစ်တယ်လို့လွတ်တော်ရဲ့နေရာ၄ပုံတပုံကိုလည်းစစ်တပ်ကိုယ်စားလှယ်တွေကိုပေးအပ်ထားတာပါ။ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအင်းမောင်ကတော့ဒီလိုဒီမိုကရေစီမဆန်တဲ့အခြေခံချက်ချအပိုင်းတွေကိုအဓိကထားပြင်ဆင်သွားဖို့လိုမယ်လို့ပြောပါတယ်
ကတော့အချုပ်ရမနိုင်ဘူးလေ။ခေါင်ကတော့သမဏကြီးပေါ့နော်။သမဏနဲ့ပတ်သက်တဲ့အများလက်ခံနိုင်တဲ့အရေးအချင်းပေါ့နော်။ဒါဖွဲ့စည်းပုံခြေခံဥပဒေမှာလက်ရှိထိထားတာတချို့အဲလက်ခံနိုင်တဲ့အပိုင်းရှိချင်မှရှိတယ်။ဥပမာစီရေးအမြင်လို့ပြောလို့ဆိုတာရှိနေ။အဲတာပမင်းကဆက်နိုင်ငံနော်ချာဥစားခံဆိုတဲ့အကြောင်းတွေလို့ရှိတယ်။ဒုတိယအရေးကြီးတာကကျွန်တော်ထင်တာက25ရာခိုင်နှုန်းသို့ဒီမိုကရေစီမဆန်ခြင်းကိုဆွေးနွေးဖို့လိုပါလိမ့်မယ်။25ရာခိုင်နှုန်းသို့အကြံပေးသားတွေနဲ့ပတ်သက်တဲ့ခံရတော်လို့ကဘူးစီချုပ်ကပြေတော့ပေါ့ဆိုတော့သူ့အနေနဲ့9နှစ်ကတည်းကအတွင်းမှာအချင်းချင်းလူချင်းလေးနိုင်တဲ့အနေအထားလေးတွေကိုကျွန်တော်တို့ပြီးခဲ့တဲ့ကာလကိုကြည့်ရင်တွေ့ရှိရတယ်။ဒါပေမဲ့လက်တော်မှာကြတော့လေးလို့မရဘူး။သူကကိုစားပြုမှုရသူတို့ကရွေးထားတာပေါ့။ဆိုတော့ဒီ9နှစ်ကာလတစ်ခုမှာတစ်နှစ်ချင်းကိုဘယ်လောက်ရခိုင်လုံးရှော့မလဲဆိုတာလေးကိုအခုစီးပုံမှာဖိုင်ကောင်းတာပေါ့။ဥပမာပထမတစ်နှစ်မှာ9ရခိုင်လုံးရှော့မယ်။ဒုတိယတစ်နှစ်မှာနောက်ထပ်900ခန့်လို့အဲဆက်တစ်ချင်းပို့ပြ။အဲ9နှစ်ပြည့်တဲ့အခါမှာ0ဟိုရောက်တော့မှာပို့လေ
။ခြေခံဥတွေမှာလက်တလောတိုင်းသားဒေသတွေမှာကျုံနေရတဲ့လက်နက်ကန်ပိပခတ်တွေကိုဖြစ်ရှင်းသွားနိုင်မဲ့ပြင်ဆင်ချက်မျိုးကိုလည်းထက်သွင်းတင်တယ်လို့ဒေါက်တာအင်းမောင်ကပြောခဲ့တာပါ။ဒီလိုပဲတခြားတိုင်းသားကိုယ်စားလှယ်တွေကတော့လူမျိုးစုဒေသတွေမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေအရေးအမြစ်တွေကိုခံစား권တွေပုံမထက်သွင်းပြီးလက်ရှိခြေခံဥတွေကိုပြင်ဆင်သွားမှသာရေရှည်ပြဿနာတွေပြည်လည်နိုင်လိမ့်မယ်လို့လည်းသတိပေးနေကြတာဖြစ်ပါတယ်ခင်ဗျာ။